American သမ္မတ Donald Trump ဟာတောက်ချာနေမှာသူ့ရဲ့ဆက်မြက်ကြအာရှခီးစဉ်ကိုစတင်လိုက်ပါပြီ။ဒီခီးစဉ်အတွင်းအရှေ့အာရှထိပ်သီးနီလာကံကိုတက်အဖို့အတွက်ဖိလစ်ပိုင်မှာတည့်ရတိုးပြီးနေမှာဖြစ်ကြောင်းပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့ပေါ်မှာကျင်းပမယ့် ASEAN American ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးနောက်တစ်နေ့မှာကျင်းပမယ့်အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာမို့အရင်စီစဉ်ထားတာနဲ့တည့်ပိုးပြီးနေမယ်လို့သမ္မတကပြောပါတယ်။ဒီအစည်းအဝေးမှာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုပြောကြားဖို့ရှိတဲ့အပြင်မြောက်ကိုရဲ့အရေးကိုလည်းပြောမယ်လို့သမ္မတ Trump ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုမကြာသေးခင်ကမှတောက်ရောက်ခဲ့တဲ့ဒုသမ္မတ Mike Pence ကအမေရိကန်အာဆီယံဆက်ဆံရေးဟာမဟာဗျူဟာကျတဲ့ဆက်ဆံရေးဖြစ်ကြောင်းနဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေကြားမှာတမကအာရှပစိဖိတ်ဒေသတစ်ခုလုံးအတွက်အာဆီယံကလုံခြုံမှုနဲ့ကျေးဝါးချမ်းသာမှုကိုမြှင့်တင်ပေးခဲ့တယ်လို့ပြောပါတယ်။စက်တင်ဘာလကမှသမ္မတရဲ့အာရှကြီးစင်နဲ့ပတ်သက်ပြီးသမ္မတအင်ဂျူကကြေညာရမှာထမအစိုးရဖွဲ့အဓိကကြီးမှန်းချက်ကဒေသရင်းထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်ရင်းမြောက်ကိုရဲ့ချင်းချောက်မှုရန်ကိုတိုက်ချက်ဖို့အတွက်တကဘာလုံးရဲ့အကူအညီရအောင်လှုံ့ဆော်မှုဖြစ်ကြောင်းပြောပါတယ်။သမ္မတရဲ့အခုကြီးစင်ပြန်ပမာဆုံးမြောက်ကိုရဲ့အရင်းအမြစ်ဆုံးမိတ်ဆွေဖြစ်တဲ့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်တယ်လို့တောင်ကိုရဲ့ဂျပန်နဲ့ဗီယက်နမ်နိုင်ငံတွေကိုလည်းတွားရောက်ဖို့ရှိပါတယ်။